ကရင်ပြည်နယ်မဲဆဲမြို့နယ်မှာပြီးခဲ့တဲ့ဇွန်လ23ရက်နေ့ကစခန်းသိမ်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အဲဒီစခန်းသိမ်းတိုက်ပွဲဖြစ်ပွားပြီးတဲ့နောက်အခုချိန်ထိဂျိုကြားနှစ်ဖက်တိုက်ပွဲတွေကဆက်လက်ဖြစ်ပွားနေပါတယ်။ဒီလိုရက်ရှည်တိုက်ပွဲဖြစ်ပွားနေတဲ့အချိန်အင်အား100လောက်ရှိတဲ့မဲဆဲမြို့အခြေစိုက်စစ်ကောင်စီရဲ့ခမရ433တပ်ရင်းကတပ်ရင်းတစ်ခုလုံးလက်နက်ချအလင်းဝင်လာတယ်ဆိုတဲ့သတင်းတွေနဲ့အတော်လေးကိုကြဲကြဲပြန့်ပြန့်ထွက်ပေါ်လာပါတယ်။ဒါနဲ့ပတ်သက်လို့ကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူတဦးက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ
။မဲဆဲအခြေစိုက်ခမရ430ကတိုင်းရင်တစ်ခုလုံးအင်အားတရာကျော်လောက်လက်နဲ့ချတယ်ဆိုတဲ့တင်းကတော့လက်နဲ့ချတာတော့မှန်တယ်ပေါ့နော်။ဒါပေမဲ့အင်အားကတော့21ယောက်ပါပဲရှိပါတယ်ပေါ့နော်။ဆိုတော့21ယောက်ဟို BP73 နဲ့ဆက်မာနေတဲ့ဂိတ်ကစစ်သားအချို့ရဲ့အဲ့ဒီဘေးမှာရှိတဲ့လက်နေကြီးဂုံလို့ခေါ်တဲ့ဂုံကနေရှိမှာရှိတဲ့စစ်သားတွေပေါင်းပါနော်အလုံး20 21ယောက်ပေါ့နော်ဒါကွာထိုင်ဖက်ကိုထွက်ပြေးတယ်ထိုင်ဖက်ကိုထွက်ပြေးပြီးတော့မှဟိုဒါဟိုလက်နေချအညာခံတဲ့ပုံစံမျိုးဖြစ်တယ်ပေါ့နော်ဆိုတော့ဒီ23ဦးထက်မှာ18ဦးပဲမြင့်ပြီးတော့မှ3ဦးကတော့ဒါပျောက်ဆုံးနေတုံးပဲဖြစ်ပါတယ်ဟုတ်အဲ့လောက်ပဲပြောလို့ရပါမယ်ခင်ဗျဟုတ်
လက်ရှိလက်နက်ချလာတဲ့စစ်သားတွေဘယ်မှာရှိနေပြီးတော့သူတို့ကိုဘလို့ထားထားတယ်လဲဆိုတာကိုတော့အသေးစိတ်အခြေအနေကိုပြောမသွားပါဘူး။ဒါနဲ့ပတ်သက်လို့အသေးစိတ်အခြေအနေသိရနိုင်မှုနယ်စပ်မှာတာဝန်ယူဆောင်ရွက်နေတဲ့ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KMPP ကိုတယ်လီဖုန်းနဲ့ဆက်သွယ်ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလည်းတစုံတရာသတင်းထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။ဒေသခံတဦးကတော့နေမြေထဲမှာစည်ရည်ပြင်းထန်လာရင်စစ်ကောင်စီတပ်တွေစီရီယံဝင်လာမယ်ဆိုတဲ့သတင်းတွေကအရင်ကတည်းကကြားရတယ်လို့ပြောပါတယ်
။ဒီမက်ဆေ့မှာကတော့ဒီစစ်ကောင်စီရဲ့စခန်းကနေတယ်နေရောစီဒွာတိုင်းကနေကန်ရည်ရဲ့နေမြေထဲမှာနေနေရောသူလည်းစားတယ်သူတို့ပြောသူတို့လည်းမပြီးပါနဲ့တကယ်လို့ပြီးတယ်ဆိုလည်းသူတို့လည်းမချဘူးစီအဲ့လိုမလဲဆိုစင်ပြေးသေးသူတို့လည်းမချတာတော့ကြားရတော့ဆိုတော့တကယ်တမ်းဖြစ်လာပြီဆိုတော့ဒီဒီကောင်ကြီးတော့သူ့လူတွေဒီကိမင်းတွေဒီဖြစ်ကူတွေမပြူနိုင်ဘူးကျွန်တော်ကျန်တဲ့ CDM ဘူးတော့များနေတော့ဆက်ရဲသူတို့ကလည်းဒီလိုပဲပြောတာရှိနေတော့ဒီချန်တော့ CDM ဝင်ကြနေမယ်လို့ကျွန်တော်ထင်တယ်
တိုက်ပွဲတွေပြင်းထန်လာတဲ့ကရင်ပြည်နယ်ထဲမှာမဲဆယ်မြို့နယ်ဖားဆောင်မြို့နယ်မှာစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အပြင်လေကြောင်းကိုအသုံးပြုပြီးတော့မကြာခဏဘုံကျဲတိုက်ခိုက်နေတာကြောင့်ထိခိုက်သေးဆုံးမှုတွေလည်းရှိနေပါတယ်ပြီးခဲ့တဲ့ဇွန်လ25ရက်နေ့ကဖားဆောင်မြို့နယ်နန်းကေကျေးရွာမှာစစ်ကောင်စီတပ်ဖွဲ့တွေရဲ့လေကြောင်းနဲ့ဘုံကျဲတိုက်ခိုက်မှုကြောင့်အရက်သား၄ဦးအသက်ဆုံးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ဂျွန်လ28ရက်နေ့ဒီကနေ့မှာလည်းမနက်အစောပိုင်းကတည်းကလက်နက်ကြီးနဲ့ပစ်ခတ်တမ်းတွေကြားနေရတယ်လို့ကင်းထောက်လေရင်လည်းပြန်ဝဲနေတယ်လို့ပြောပါတယ်
။ဒီနေ့ကတော့ဟိုလေရင်ကကင်းထောက်လေရင်တော့ပဲလာတည်တယ်ဟိုတိုက်လေရင်တော့ဟိုမတွေ့မိသေးဘူးမချမိသေးဘူး။အော်လည်းနဲ့ကြီးတယ်နေတော့တစ်ချက်တစ်ချက်ဒီမနေ့ပိုင်းတော့ခုနချိန်ထိတော့ကြာနေရတော့ပဲဟုတ်ဒီကဲပါဆောင်ရဲ့နောက်ပြန်နေတယ်ဆိုတော့ဒီနန်ကီဖက်မှာပြည်နေကြတယ်တင်
တိုက်ပွဲကြောင့်မဲဆယ်ဒေသခံ6000ထက်မနေ့ဟာထိုင်းနိုင်ငံနေဆက်ဘတ်ချန်းကိုခိုးလုံနေကြတာရှိပါတယ်တချို့ကတော့နီးစက်ရမြို့နယ်ကျေးရွာတွေကိုတိမ်းရှောင်နေကြရပါတယ်လက်ရှိပြင်းထန်နေတဲ့ဆေးရည်အခြေအနေကြောင့်စစ်ပြေးဒုက္ခသည်တွေကတစ်နေ့တစ်ခြားတိုးလာနေပါတယ်လက်ရှိဖားဆောင်နယ်မှာတော့ထောင်နဲ့ချီတဲ့ဒေသခံတွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေပါတယ်လို့ဒေသခံတွေကပြောပါတယ်ရှင်